မြန်မာနိုင်ငံအချင်းထောင်တွေထဲမှာလက်ရှိနိုင်ငံရေးအကျဉ်းသားက190ကျော်ရှိနေတဲ့အပြင်အမှုရင်ဆိုင်နေရာဆဲက300လောက်ရှိတယ်လို့နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်းမြန်မာနိုင်ငံ AAPP ကပြောဆိုလိုက်ပါတယ်လွတ်လပ်စွာထုတ်ဖော်ပြောဆိုတဲ့ကျောင်းသားတွေဒါမှကအလုပ်သမားအရေးလယ်သမားအရေးတက်ကြွလှုပ်ရှားသူတွေလည်းအဖမ်းခံနေရပြီးမြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေဟာတနည်းတခြားတိတ်ကိုဆိုးဝါးလာနေတယ်လို့လည်းပြောဆိုလိုက်ပါတယ်အပြည့်စုံတော့ထန်းချေဆိုင်တရင်တော့မအေးအေးမှာကတရင်ပြပို့ထားပါတယ်ရှင
်မြန်မာနိုင်ငံမှာနိုင်ငံရေးကျင်းသားတွေဟာပြီးခဲ့တဲ့နှစ်ကထက်ပိုများလာနေတယ်လို့အရက်သားအစိုးရသစ်လက်ထက်မှာလည်းပြုပြင်ပြောင်းလဲမှုတွေဟာဟန်ပြအနေအထားမျိုးမှာရှိနေပြီးလူခွင့်ရေးအခြေအနေတွေဟာလည်းဆိုးဝါးနေတယ်ဆိုပြီးနိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးအသင်းကဆိုပါတယ်လက်ရှိနိုင်ငံရေးအကျဉ်းသား190ကျော်နဲ့အမှုရင်ဆိုင်နေရတဲ့သူ300ခန့်ရှိကြောင်း AAPP ရဲ့တွဲဖက်အတွင်းရေးမှူးကိုဘူကြီးကပြောပါတယ
်အခုကျွန်တော်တို့ဥပစစ်တာကထောင်ချပြီးတော့190နှစ်ယောက်ရှိပါတယ်အမှုရင်ဆိုင်နေရတာ300နှစ်ယောက်ရှိပါတယ်ဆိုအမှုရင်ဆိုင်နေရတဲ့ဆိုတော့ကပြီးခဲ့တဲ့ဒီကျောင်းသားလုပ်ကြမှုကြောင့်အဖန်ခံရတာ104ယောက်ရှိပါတယ်အဲ့ဒီမတိုင်ခင်မှာဖန်ထားတဲ့ဇယ်သမားရေးလုပ်ကြနေတဲ့သူတွေအလုပ်သမားတွေအလုပ်သမားကိစ္စနဲ့ပတ်သက်တာတွေတော့ဒီဇယ်သမားတွေလည်းပါနေပါတယ်ဟုတ်မြန်မာနိုင်ငံသူခွင့်ရေးချင်းတွေကကျွန်တော်အမြင်အရဆိုလို့ရှိရင်တော့တော်တော်လေးစိုးရိမ်ကြရရှိပါတယ်ဆိုတော့သူတို့အနေနဲ့ကလူခွင့်ရေးဆိုင်ရာကိစ္စတွေကိုဟန်တဲ့အနေနဲ့လုပ်နေတဲ့မျိုးမျိုးရှိတယ်တကယ်လို့လူခွင့်ရေးချင်းတွေသူတက်လာအောင်လုပ်နေတဲ့အနေအထားမျိုးတွေမတွေ့ရသေးပါဘူးအခုတစ်ချက်တော့ဒီဥမာပြီးခဲ့တဲ့လွတ်တော်တွေကမှဆွေးနွေးခဲ့တဲ့ဒီသိက္ခာမြန်မာပြည်ဆိုင်ရာနိုင်ငံကဒီ convention တွေမှာလက်မှတ်ထိုးမယ်လို့ပြောတဲ့ကိစ္စလည်းအခုချိန်လက်မှတ်ထိုးတာတော့မတွေ့ရသေးဘူးအဲ့လိုပဲအစိုးရနဲ့အစိုးရရဲ့လက်နက်ကင်တပ်ဖွဲ့တွေကကျူးလွန်နေတဲ့ဆိတ်ဆင်းမမှုတွေမတရားတဲ့ပြစ်မှုတွေရတယ်အခုချိန်ကြီးပုံပြီးတော့ဆိုးဝါးလာတဲ့အနေအထားမျိုးတွေကိုတွေ့နေရပါတယ်အဲ့တော့ဟန်တဲ့သူ့ပြည်ကြောင်းရမှုတွေရောရှိပါတယ်တကယ်စစ်မှန်တဲ့တိုးတက်မှုတွေကတော့ကျွန်တော်မတွေ့ရသေးဘူးဒါကြောင့်မို့ဒီမြန်မာနိုင်ငံအနေနဲ့ကျွန်တော်ဖြစ်နေတဲ့နေရာမျိုးကိစ္စဆိုလို့ရှိရင်ဒါကလူခွင့်ချုပ်ဖို့မှုအကြီးကျယ်ဆုံးပြဿနာပဲဆိုတော့နေသမားတွေနေရာမျိုးသိမ်းချတဲ့ကိစ္စတွေရှိတယ်အခုဒီကျောင်းသားတွေတရားသဖြင့်ရိုက်ပုံဆိတ်ဆင်းမခဲ့တဲ့ကိစ္စတွေရှိတယ်ဒါတွေကအခုနောက်ပိုင်းမှာအဆိုးဝါးဆုံးတော့ပို့ဆက်ရတဲ့အခြေအနေတွေဖြစ်နေပါတယ်
AAPP ကထုတ်ပြန်ခဲ့တဲ့နိုင်ငံရေးကျင်းသားခြင်းဟာပြီးခဲ့တဲ့2014ခုနှစ်ဩဂတ်လတုန်းကမြန်မာနိုင်ငံရန်ကုန်မြို့မှာလုပ်တဲ့အလို့ရုံဆွေးနွေးပွဲပေါ်မှာမူတည်ပြီးတော့နိုင်ငံရေးအကျဉ်းသားအဓိပ္ပာယ်ဖွင့်ဆိုချက်ပေါ်မှာအခြေခံကထုတ်ပြန်ခဲ့တယ်လို့ဆိုပါရယ်။လာစဉ်နိုင်ငံရေးအကျဉ်းသားတွေများပြားလာနေတယ်လို့စီးရင်ပြုစုပြီးထုတ်ပြန်ရတာဟာလည်းမြန်မာနိုင်ငံကနိုင်ငံရေးအကျဉ်းသားတွေကိုပို့ပြီးတော့တတိပြုမိလာအောင်လှုံ့ဆော်တာဖြစ်တယ်လို့လည်း AAPP ကဆိုပါရယ်။မြန်မာအစိုးရကတော့နိုင်ငံရေးအကျဉ်းသားမရှိတဲ့အကြောင်းတည်ဆဲဥပဒေကိုချိုးဖောက်လို့အရေးယူခံထားရတဲ့အကျဉ်းသားများသာရှိတယ်လို့လည်းပြောလို့ရှိတာပါပြီးခဲ့တဲ့နှစ်တုန်းကတော့လက်ကျန်နိုင်ငံရေးအကျဉ်းသားအနည်းငယ်ရှိခဲ့ပေမဲ့အစိုးရကတော့နိုင်ငံရေးအကျဉ်းသားဖြစ်တိမှတ်ပြုခြင်းမရှိဘူးလို့လည်းဆိုပါတယ်ဒါအပြင်အခုချိန်ထိနိုင်ငံရေးအကျဉ်းသားဆိုတာကိုလက်ခံခြင်းမရှိသေးဘူးဆိုပြီးတော့လည်းကိုဘူကြီးကဆက်ပြောသွားပါတယ
်ဒီအစိုးရဘက်ကနိုင်ငံရေးအကျဉ်းသားရှိတယ်ဆိုတာကိုတရားဝင်အသိပြုနေဘူးတခုခုကနိုင်ငံရေးအကျဉ်းသားတိကျဖွင့်လို့ချက်ကိုလည်းအစိုးရဘက်ကဟိုဖော်ဆောင်မှုဟိုပြက်ကွက်နေကြမျိုးတွေရှိတယ်။အဲ့တော့အစိုးရလည်းမဟုတ်ဘူးပေါ့။လွှတ်တော်ကလည်းဒီနိုင်ငံရေးအကျဉ်းသားကိစ္စနဲ့ပတ်သက်ပြီးတော့ဆေးရုံးကိုဆွေးနွေးမယ့်အနေအထားကိုမတွေ့ရသေးပါဘူး။ဒါတော့လွှတ်တော်အမတ်တွေကလွှတ်တော်ကတော့တာဝန်ရှိပါတယ်။လွှတ်တော်ကနေပြီးတော့နိုင်ငံရေးအကျဉ်းသားဆိုတော့ဘယ်လိုမျိုးကိုနိုင်ငံရေးအကျဉ်းသားဖြစ်ခေါ်ဆိုရဲဆိုတော့အဲ့ဒီမှာတမချက်ကိုဖွင့်ဆိုဖို့လိုပါတယ်။ဥပဒေတစ်ခုပြင်ဖို့လိုပါတယ်။အဲ့လိုဥပဒေတစ်ခုပြင်ရဆိုလို့ရှိရင်အစိုးရကဒါကိုမဖြစ်မနေလိုက်တာမှကိစ္စပါ။ကျွန်တော်လွတ်တော်ဘက်ကပြတ်ပေါ်နေတဲ့အခါကျတော့အစိုးရကလွတ်တော်ကိုပုံချပြီးတော့သူငင်းပယ်နေတာမျိုးတွေရှိပါလေ
။တကြွလှုပ်ရှားသူတွေကိုဖမ်းဆီးထောင်ချနေတာတွေကလည်းရော့ပါသွားခြင်းမရှိတဲ့အပြင်ဆက်လက်တိုးပွားလာနေကြောင်းနဲ့နိုင်ငံသားတိုင်းရဲ့အခြေခံအခွင့်အရေးအရဆန္ဒထုတ်ဖော်သူတွေကိုလည်းပုံမှန်18ပုံမှန်19တို့အပြင်နိုင်ငံတော်အချီညိုပြည့်စုံမှုပုံမှန် 905 ခွေးတွေနဲ့အရေးယူပြီးအမြင့်ဆုံးဖြစ်တယ်နေပေးနေတာတွေလည်းရှိနေတယ်လို့ AAPP ကဆိုပါတယ်။လက်သိမ်းခံရတဲ့တောင်သူတွေကိုတော့ပုံမှန်440ပုံမှန်420ဆိုတဲ့အကျိုးဖြည့်ဆည်းမှုပိုင်နဲ့ကျူးလွန်မှုတွေနဲ့တရားစွဲဆိုထောက်ချဖမ်းဆီးနေတာတွေကိုမိမောင်းထိုးပြတဲ့အနေနဲ့အခုလိုမျိုးနိုင်ငံရေးအကျဉ်းသားပြင်းကိုထုတ်ပြန်ရတာဖြစ်ကြောင်းAAPP လ၄ရက်နေ့မှာပဲ AAPP ကသဘောထားကြေညာချက်တစ်စောင်ကိုလည်းထုတ်ပြန်ခဲ့ပါတယ်ရှင်။